စကားချင်းနေတဲ့သူတွေပုံမှန်စကားမပြောနိုင်သူတွေသူတို့ရဲ့ပင်ကိုယ်အတန်နဲ့ပြန်ပြောနိုင်စေမယ့် AI သုံးနည်းပညာကိုတည်ထောင်မိဖြစ်တာကြောင့်အခုဆိုတန်းနဲ့ချီတဲ့ဝေဒနာရှင်တွေဟာအစဉ်ပြေပြေဆက်ဆံပြောဆိုခွင့်ရတော့မှာဖြစ်ပါတယ်။ VOA သတင်းတောက်ဂျူလီယာထဘော့သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
Nurse customer ဟာစကားထစ်သူတူဖြစ်ပါတယ
်။ I'm a light.
ကျွန်တော်ကစကားနည်းနည်းဖြစ်ပါတယ်
။လေးတန်းလေးနဲ့တိုးတိုးလေးပြောတဲ့အခါမှာတော့သူတို့လိုလူတွေဟာစကားမထစ်တော့ပဲချောချောမောမောပြောဆိုနိုင်တာပါ။
Can you hear my whisper?
ကျွန်တော်တိုးတိုးပြောတာကြားရပါသလား
? Because when you are whispering you don't use your vocal cords.
အခုလိုပါကြောင့်ကြားရလဲဆိုတော့ကိုကခတ်တိုးတိုးလေးတန်းနဲ့ပြောတဲ့အခါကိုရဲ့အတန်အိုးတွေတုံးစရာမလိုတော့တာကြောင့်ဖြစ်ပါတယ်။
ဒါဟာစကားတိတ်ထစ်တဲ့လူတွေလေးတန်းတိုးတိုးလေးနဲ့ပြောတဲ့အခါမှာသူတို့ရဲ့စကားထင်နှုန်းကဘာကြောင့်85ရာခိုင်နှုန်းလောက်ထိကျော့သွားနိုင်လဲဆိုတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဒီချက်ပေါ်မှာမူတည်ပြီး AI သုံးအသံနည်းပညာနဲ့စကားပြော app quiz ကိုတည်ထောင်ဖို့အတွက် customer အကြံရလာတာဖြစ်ပါတယ်။သူ့ရဲ့ဒီ app ဟာစကားတိတ်ထစ်သူတွေနဲ့အသံပုံမှန်မပြောနိုင်သူတွေကိုရှင်းရှင်းလင်းလင်းပြောဆိုဆက်ဆံလာနိုင်စွာရှိအောင်အတွက်လုတ်ပေးနိုင်ပါတယ်ဒီလိုလုံလာနိုင်သူတွေထဲမှာအတန်အိုးမှရှိတဲ့အကျော်တည်သွားတဲ့ George Costa တယောက်လည်းပါပါတယ်အဲ့ဒီအချိန်ကစပြီးလေးရန်တိုးတိုးလေးနဲ့ပဲပြောပါတယ
်
ဒီကအခုဆိုဒီ whips နည်းပညာကိုသုံးပြီးသူ့ရဲ့အရင်ငိုကျမ်းမာစဉ်တုန်းကအတန်နဲ့ပါပြန်ပြီးပြောနိုင်ပြီဖြစ်ပါတယ
် Hello My name is George Costa
သူ့နာမည် George Costaသူ့ရဲ့အတန်ကသူပြန်ပြီးမကြဘူးလို့ပြောသွားတာပါ။အဲ့ပြအတန်သွင်းခွေမှာသူတို့ကြိုက်တဲ့အတန်ကိုဖြစ်စေ၊ကိုရင်ချမ်းမာစဉ်ကအတန်ကိုဖြစ်စေ၊ကြက်ရထည့်ပြီးတုံနိုင်ပါလေ။ Ruben Norden ကတော့သူ့ရဲ့အတန်အိုးတစ်ခုလုံးကိုဖယ်ရှားဖြစ်တဲ့ခွဲစိတ်ကုသမှုခံယူခဲ့ရသူဖြစ်ပါတယ်။ဒါပေမဲ့ဒီ AI သုံးနောက်ဆုံးပေါ် Whips နည်းပညာကြောင့်သူ့ရဲ့တင်ကိုအတန်နဲ့ပြန်ပြီးပြောဆိုနိုင်ပါပြီ
။ရအောင်ဝိတ်မဲ့ရွတ်
သူရဲ့တင်ကိုအတန်နဲ့သူပြောချင်တာကိုပုံမှန်ပဲအချိန်မဆိုင်ပဲပြောဆိုဆက်ဆံလာနိုင်ပြီလဲဖြစ်ပါတယ်။ဘန်နော်ရန်ဟာဒီ app ကိုသုံးပြီးဖုန်းနဲ့ပြောတာဗီဒီယိုနဲ့လူကိုယ်တိုင်ပြောတာတွေပါလောက်လာနိုင်တာပါ
။ The ideal situation is to have a
sound and check out စကားကိုပုံမှန်အတိုင်းပဲအစက်မပြတ်ပြောနိုင်တာပါ။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ဒီ Quip application ကိုကမ္ဘာတစ်လောက်က smartphone နဲ့ laptop တွေတိုင်းမှာသုံးလာနိုင်ဖို့ဖြစ်ပါတယ်
။ဒီနည်းပညာဟာဒီဝေဒနာရှင်တွေအတွက်စကားကိုဖြောင့်မြောက်ပြောနိုင်အောင်လုပ်ပေးရုံနဲ့မကပဲသူတို့ရဲ့လူနေမှုဘဝအဆင့်အတန်းမှာမြန်မာလာနေနိုင်မှာဖြစ်တယ်လို့လဲ customer ကပြောပါတယ်။